ဘဝမှာအရေးကြီးဆုံးကမြေကွက်ပါပဲ။မြေကွက်လေးရှိရင်အိမ်မဲဆောက်ဆောက်တဲပဲထိုးထိုးနေလို့ရတယ်။အပင်လေးပါလေးစိုက်စားလို့လည်းရသေးတယ်။ဒါကြောင့်ဒီတစ်ပတ်လည်းမြေကွက်အကြောင်းကိုမပြောချင်မဲ့ဆိုပြီးပြောလိုက်ပါဦးမယ်။တယောက်ယောက်ကဆိုပြေကိုမြေကွက်ပေးမယ်ယူမလားမေးရင်ယူမှာဘောလို့ဖြေမှာပဲ။တီးနိုးလာမေးလဲယူမှာပဲ။မူးနေတော့မေးလဲယူမှာပဲ။ဘယ်အချိန်မေးမေးမြေကွက်ကတော့ယူမှာပါပဲ။မြေဆိုတာဆိုပြေအတွေ့ဆွဲဦး။ဘာလို့လဲဆိုတော့ရန်ကုန်မှာနေတာကြာပြီလေ။မြေကွက်လေးတစ်ကွက်အိမ်လေးတစ်လုံးတော့မပိုင်ဘူးပါဘူး။ငငယ်ကတော့ရွာမှာအဘိုးဘွားတွေရဲ့မြေကွက်လေးတစ်ခွက်ရှိခဲ့ဘူးတော့အဲ့မြေမှာအပင်တွေစိုက်တယ်သီးရွက်တွေစိုက်တယ်ပန်းတွေစိုက်တယ်မိုးရင်းဘက်ဆိုငားတွေဖမ်းတယ်ဘိုးကအပျော်စရာကြီးပေါ့အခုတော့မြေကွက်ကြီးလည်းမရှိတော့ပါဘူးအဘိုးရဲ့သားသမီးတွေရောင်းစားလိုက်တာနဲ့ကုန်ငငယ်ကမြေကွက်ကြီးနဲ့နေခဲ့ရတဲ့ဘိုးကိုလွမ်းမိတာပေါ့အဲ့တော့အမြဲစဉ်းစားတာငါ့မှာမြေကွက်လေးတစ်ခွက်ရှိရင်အရန်ကောင်းမှာပဲလို့ဒါပေမဲ့လည်းထမင်းမငယ်အောင်လုံးပန်းနေရတာနဲ့တွေမြေကွက်ဆိုတာဝေးလာဝေးပါပဲဒါကြောင့်အလုတ်ပိတ်ရက်တွေဆိုရန်ကုန်နဲ့မိုးဝေးတဲ့တန်လင်ဘက်မှာမြေကွက်တွေလိုက်ကြည့်တယ်။ဝယ်နိုင်လို့တော့မဟုတ်ပါဘူး။ပွဲစားတွေလည်းခဏတာပြောအောင်ကိုယ်လည်းစိတ်ကူးရင်လို့ရအောင်လိုက်ကြည့်တာပါ။လိုက်ကြည့်ရင်လည်းငားလေးပါလေးညာအသီးရွက်လေးပါလေးခူပေါ့။အဲ့လိုလိုက်ကြည့်တော့ဆိုပြေကအချားလူတွေနဲ့ရှင်မြေကွက်တံခိုးကိုနားလေတာပေါ့လေ။ဘယ်နေရာမှာဘယ်ဈေးပေါက်တယ်။လမ်းမာရန်ဆိုသိန်းထောင်တောင်းချီမယ်၊လေကွက်တွေဆိုသိန်းရာချီမယ်၊ကျူးတွေဆိုသိန်းဆက်ချီမယ်။ကျူးဆိုပေမဲ့လည်းအထင်သေးလို့မရဘူး။ကျူးစမတ်ကတ်တွေဘာတွေနဲ့ဆိုတော့ဈေးကောင်းတာပေါ့။အရင်ကတော့တစ်ကွက်3-4သိန်းတန်လေးဒါပေမဲ့စမက်ကတ်ရတော့3 340ဖြစ်သွားတာပါပဲအစိုးရကျေးဇူးပေါ့လေတကယ်တော့မြေဆိုတာကလည်းသူ့ဘာသာနည်းတန်ဖိုးမရှိပါဘူးအဖိုးတန်ရဲ့နာရီထွက်တိုင်းနဲ့တန်ဖိုးရှိရမှာမဟုတ်ဘူးရေကန်မြေကန်လေးကောင်းစိုက်ပျိုးလို့ဖြစ်ထွန်းကုံသွယ်ရေးလည်းအဆင်ပြေပြီးနေထိုင်သူတွေအဆင်တန်းရှိရင်တန်ဖိုးတွေတက်လာတာပါပဲရန်ကုန်မှာမြေဈေးတွေကြီးတာလည်းဒီလိုပဲပေါ့နေထိုင်သူတွေအဆင်တန်းမရှိပေမဲ့စီးပွားရှာလို့ကောင်းပြီးကုံသွယ်ရေးလည်းအဆင်ပြေတော့အလုပ်သမားတွေလည်းပေါ်တော့မြေတန်ဖိုးတွေတက်လာတာပေါ့လေအခုဆိုနေပြီးတော့အရင်ကတော့ကြက်ပြေးလို့ခေါ်တယ်။ဦးတန်းရွှေကြီးစတဲ့ခဲ့တဲ့မြို့လေးပေါ့။ရန်ကုန်ရှိရတဲ့မြို့တစ်တယ်လို့ဆိုပြီးပြည်တွင်းရောပြည်ပရောပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတဲ့မြို့လေး။တတိုင်းပြည်လုံးလမ်းတွေပြတ်နေချိန်နေပြည်တော်ကတော့ကားမရှိတဲ့လမ်းတွေဖြူးလို့တတိုင်းပြည်လုံးမီးပြတ်နေချိန်နေပြည်တော်ကတော့လူမရှိတဲ့လမ်းတွေပေါ်မှာမီးထိန်ထိန်လင်းလို့ရန်ကုန်ကနေရုံတက်ရတဲ့အတွက်ဝန်ထမ်းတွေညှဉ်းညူကြတဲ့မြို့လေးပေါ့။ဒါပေမဲ့မြို့တယ်ပြီး15နှစ်လောက်ကြာချိန်မှာတော့ဝန်ထမ်းတွေနဲ့နိုင်ငံရေးသမားတွေပေါင်းအောင်ပြီးစီကားလာပါပြီ။တကယ်တော့ဆိုပြည်နဲ့နေပြည်တော်ပြောင်းနေချင်တာကြားလာပါပြီ။နေပူလုံးလို့နေပူတော်လို့ခေါ်ပေမဲ့တစ်ပင်နေနဲ့စိမ့်စိမ့်ဆူဆူရှိလာတယ်။ရေကန်တွေဆယ်တွေများလုံးလို့ရေတွက်လို့မပူရဘူး။အစားတောက်တွေကလည်းပေါ်တယ်။နေဈေးကလည်းတက်တာသေးတယ်။နောက်တော့ဈေးကြီးရင်ကြီးလာမှာပေါ့လေ။အခုချိန်တွေကတော့အေးဆေးပဲ။အနည်းနာမှလည်းတောတောင်ရှုံမြောင်နေနဲ့ဆိုတော့အပန်းဖြစ်စကန်နေလဲပေါ့။ငားများမလားအမဲလိုက်မလားကြိုက်တာလုပ်လို့ရသေးတယ်။ဒါပေမဲ့လည်းတွားနေဖို့ကြတော့အဆင်မပြေပါဘူး။အိမ်ကားကဈေးပေါ်ပေမဲ့ဘာလို့စားမလဲ။ကိုယ်ပိုင်မြေလေးနဲ့နေဖို့ကြတော့လည်းမဝယ်နိုင်။အဲ့လိုနဲ့နေပြည်တော်ကိုပြောင်းကျင်နေတာ10နှစ်လောက်ရှိပြီပဲမပြောင်းဖြစ်ပါဘူးရန်ကုန်မှာပဲတဝဲလည်လည်နေပေါ့အခုတော့သတင်းတစ်ခုကြားမိတယ်နိုင်ငံတော်အတိုင်ပင်ခံအမေစုရဲ့သမရရဲ့ကိုသုံးဧကစာလောက်ရှိတဲ့မြေတွေပေးမယ်ဝန်ကြီးတွေကိုလည်းနေဧကဝန်ကျင်အစိုးရအရာရှိကြီးကိုလည်းဧကဝက်လောက်ပေးမှာအစကတော့ကောလာဟာလာပဲထင်နေမိတာယုံလည်းမယုံဘူးလေအမေစုတို့ကလည်းအဲ့လိုမြင်မြင်ဦးပါညာပြောထားတာကိုဟိုအရင်အာနာမရရင်ကဆိုကားအကောင်းစားကြီးတွေမရှိဘူးလို့အာနာရရင်အခွင့်အရေးမရှိဘူးလို့ကအမြဲပြောနေတာဆိုတော့အခုမြေသတင်းကြားပေမဲ့လည်းတိတ်မယုံချင်ဘူးလေအဲ့လိုမလုပ်တော့ဘူးပဲထင်တာဒါပေမဲ့တမရရုံညွှန်ချုပ်ကြီးဥစောတွေပြောတော့မှပဲယုံရတော့တယ်ဥစောတွေကအမေစုတို့တမရတို့ဝန်ကြီးတို့ကိုမြေခွက်တွေချထားပြီးမှတကယ်ပါတဲ့မြေပြုပြင်ဖို့တော့4ဘီလီယံလောက်သုံးပြီးလုပ်နေပြီဒါပေမဲ့အလကားပေးမှာတော့မဟုတ်ပါဘူးအစိုးရပေါက်ဈေးအတိုင်းပေးသွင်းရမှာပါအစိုးရပေါက်ဈေးကိုတော့သူလည်းမသိပါဘူးအဲ့တော့ဆိုပြီးလဲစဉ်းစားမိတယ်ငါဘာလို့များနိုင်ငံရေးမလုပ်ခဲ့မိလဲပေါ့နိုင်ငံရေးလုပ်လို့အမတ်တွေဘာတွေဖြစ်ကံကောင်းပြီးဝင်ကြီးဖြစ်ရင်မြေတွေရအောင်မယ်ဒီကြားထဲအိမ်ဆောက်ပေးခြင်းလို့ကားဝယ်ပေးခြင်းလို့ဆိုတဲ့လူတွေကိုလည်းကြုံရအောင်မယ်အခုတော့စပိန်တော်နိုင်နိုင်စီးနေရတယ်ပေါ့ဟာအဲကြောင့်ပါတီဝင်ပြီးရွေးကောက်ပွဲဝင်ပြီလားနာတာပဲလို့တွေးမိတယ်အဲ့တော့ပါတီမြန်မြန်ဝင်ပြီးရွေးကောက်ပွဲဝင်တာမှကောင်းမယ်လို့စဉ်းစားမိမြို့နယ်ပါတီရုံးကိုပြေးပါတီဝင်မှုအမြန်လုပ်ရတယ်ပြီးတော့ရွေးကောက်ပွဲဝင်မှုဘယ်လိုလုပ်ရမလဲလို့မေးကြည့်တော့ကျောင်းကလူကရှိတယ်။ညီလေးရဲ့ဒီမှာတော့အမတ်လောင်းလျှောက်တဲ့လူများလုံးလို့ရန်နေဖြစ်နေတာကိုမင်းကဘာအယူထားတာလဲ။ပြီးတော့မင်းကိုလည်းဘယ်သူမှရွေးမှာမဟုတ်ဘူးလေ။အခုအကုန်လုံးရွေးပြီးသွားပြီဆိုတော့ဆိုပြစ်မှာလည်းစိတ်ပြက်လက်ပြက်ဖြစ်ရတယ်။ဟုတ်တော့လည်းဟုတ်ပါတယ်။ဆိုပြစ်လို့အမေစုငွေးနေပွဲတော်ဆူတောင်းစာလေးမရေးတဲ့ကောင်ကိုအမတ်လောင်းရွေးမယ်လည်းမထင်ပါဘူး။အမတ်လောင်းဖြစ်ဖို့ကလည်းတဲမလွယ်လှဘူးလေ။ညိုနယ်ကမဲပေးသူများလို့ရွေးလိုက်ရင်တော့အထက်ကဆုံးဖြတ်အောင်မှာ။ဖားကလည်းမဖား။အပြောကလည်းမတက်ဆိုရင်တော့ဒီဘဝအမတ်ဖြစ်ဖို့ကတော့ဝေလာဝေးပါပဲ။အဲ့တော့အိမ်ပြန်ဖုံးပို့နေတာပဲကောင်းတာပေါ့လေဖုံးပို့ရင်းမှာစဉ်းစားမိတယ်အမေစုကအရင်ထဲကပြောထားတာပဲအရင်လူတွေလိုအခွင့်အရေးမယူဘူးမြေတွေကားတွေမယူဘူးဆိုပြီးအမြဲပြောခဲ့တာအခုလိုမြေကွက်ပေးတာလဲသူလိုချင်လို့တော့မဟုတ်တော့ဘူးမယူမနေရဆိုလို့သာလက်ခံလိုက်ရတာပဲဖြစ်လိမ့်မယ်ဟုတ်တော့လဲဟုတ်တယ်လေ သူ့မှာဆိုရန်ကုန်မှာလည်းအိမ်ကြီးခြံကြီးရရှိသေးတယ်နေပြည်တော်မှာလည်းနှင်းစီဆန်အိမ်ဆိုတာရှိသေးတယ်အဲ့တော့အခုရမယ်မြေတုံးဝေကကျော်သူဘာသွားလုံးမလဲနေဖို့အိမ်ဆောက်ရချန့်ခတ်ရတယ်အလုပ်တော့ရှုပ်အောင်မယ်အဲ့တော့မေစုရှိမှာပဲအဲ့မြေကြီးကိုစူပြေတောင်းလိုက်တာကောင်းတော့မယ်တစ်ခွက်လုံးမပေးလဲဘာဖြစ်လဲတစ်ဝက်လောက်ရရတစ်စိတ်လောက်ရရပေါ့အဲ့လိုသာရလို့တော့နေပြည်တော်မှာနေခြင်းနဲ့စူပြေဆန္ဒပြေဝပြီဒါပေမဲ့လွယ်တော့မလွယ်ဘူးပေါ့လေသမရတွေဝင်ကြီးတွေနေမဲ့နေရာဆိုတော့လမ်းနေမြေတွေကလည်းရှယ်လုံးမှာVIP ရက်ွက်ကိုပြဿနာကစုပြေမှာပတ်စံရှိတာမဟုတ်ဘူးအဲ့တော့မေစုမြေကွက်ကိုတောင်းလို့ရပါမယ်အိမ်မဆောက်နိုင်လို့တဲထိုးနေပြန်ရင်လည်းမသင့်တော့ဘူး VIP ရက်ွက်မှာတဲထိုးနေရင်အခြားသူတွေလည်းတိတ်ခါကြတာပေါ့အခြားသူတွေကတော့၅နှစ်တာစုဆောင်ထားနိုင်လို့အဆောက်အဦကောင်းကောင်းစောင့်နိုင်ပေမဲ့စုပြေကတော့အဲ့လိုစောင့်နိုင်မှာမဟုတ်ဘူးအဲ့လိုအဆောက်အဦတွေကောင်းတဲ့အတွက်လည်းအဲ့နေရာမြေစည်းတော့တော်တော်ကောင်းမှာပဲအဲ့တော့စုပြေဘာလုပ်မလဲအမေစုရှိကတောင်းလို့ရတဲ့မြေကိုရောင်းစားရုံပဲရှိတော့တာပေါ့အမေစုမြေကွက်ကိုရောင်းလို့ရတဲ့ငွေလေးနဲ့နေပြည်တော်ရဲ့စင်ကြီးဖုံးလေးမှာအကွက်သေးသေးလေးဝယ်အိမ်သေးသေးလေးစောက်ပြီးနေတော့မယ်ငွေလေးကစားလို့တတ်တော်ရာကျော်ရှိပါစေကျမ်းပါပါစေချမ်းသာပါစေအမေစုရဲ့လို့အမေစုရဲ့ Facebook Post အောက်မှာစုတောင်းရင်မြေကွက်လေးတွားတောင်းလိုက်ပါဦးမယ်